ကချင်ပြည်နယ်အတွင်းမှာတော့တရုတ်ဘက်ကပဲယင်းနှင်းမြုံနှံရဲတဲ့အနေအထားလို့ကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပြည်နယ်တွင်းမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရားဝင်လမ်းကြောင်းတွေအတိုင်းဖြစ်အောင်စ조사နေကြောင်းလည်းမြကြီးနားမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်တွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်။
ချင်းပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုပ်အကိုင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြှုပ်နှံမှုရရှိတဲ့အကြောင်းချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်။ကျွန်တော်တို့ကတော့ဖြစ်ပါတယ်ဒီလိုဆိုတာရှိနေတာကကိုရီးယားကသာဂျပန်တို့အမေရိကန်တို့ကသာဆက်နွှယ်တဲ့အကြောင်းကိုလာပြောတယ်။တော့ဒါကျွန်တော်တို့ကတော့ဒါရင်းနှီးပါလို့ပြောတယ်လာဘူးတော့ဒီလိုလူမရှိတွေကိုလည်းကျွန်တော်ရမန်လေးကလူမရှိတွေကိုဒီလိုလည်းလာရင်ပြီးပါလို့ကျွန်တော်တို့အများဆုံးသိတာတို့ကလည်းအခုဘမပါရဲ့သိလာဘူးကျွန်တော်ဒီနေ့ဒီပတ်တိုင်းနဲ့ဒီနေ့နဲ့ဆိုတော့ကျွန်တော်ဒီကမှာတော့ဒီလိုဒီဘဝနဲ့ပတ်သက်ပြီးလာပြီးရင်းနှီးမြှုပ်နှံတဲ့ဆိုတော့ငဲတယ်ဆိုတော့ကျွန်တော်ဒီဒီတို့foreign direct investment အနေနဲ့တော့ CEO ကိုပုံပြီးပို့လို့ဒါတို့ကသူတို့ပဲဒါပြီးတော့ဒီလိုမျိုးနဲ့ရဲတယ်ဆိုတော့ပြောတယ်
ရင်းနှီးမြှုပ်နှံမှုနှဲပါတဲ့အချက်ကနေမြေမငြိမ်းချက်နဲ့အတွက်ကြောင့်လို့ပြည်နယ်ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။တရုတ်နယ်နေဆက်ကရက်ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်းမှာဧကတောင်းနယ်ချီပြီးတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တရှုငပြောစိုက်ခင်းတွေကတမ်မတော်အစိုးရလက်ထက်ကလေးကဘင်းအစာတို့တည်နံဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်စ조사နေတယ်လို့လဲပြည်내ဝင်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဟိုစ
က်ပြည်တယ်ကောဆိုတော့ဒီကိုယ်ကတမ်မတော်အစိုးရလက်ထက်ကလေးကဒါအတူလာတယ်ဟိုစက်ပြည်တယ်ကောဘင်းအစာတို့ဆိုတော့အရင်ကတော့ဟုတ်လားဟောကျွန်တော်တို့တော့ဆက်ကြောင်းကျွန်တော်တို့ဆွေးနွေးတာတော့ဒီလိုလားညာချာဒီနေ့တက်တာတော့ဒီအောင်လို့ဆိုတာတော့ဒီလိုဖြစ်တယ်အဲ့ဒါကိုဒရော့ပြရမယ်ဒီလိုမျိုးသားကိုတော့ဒီလိုပြင်ဆင်လိုက်တာပြင်ဆင်လိုက်တော့နောက်တစ်ခါ consequence တွေပါရင်ဖြစ်တာဒီလိုကတော့ပြင်ဆင်လိုက်လို့ဒီအောင်လို့ပါဘူးဒီတော့
2016ခုနှစ်ကတည်းကတရှုငပြောစိုက်ခင်းတွေအရေးကိုစ조사နေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတရှုငပြောစိုက်ခင်းတချို့ကနေမြေလုံးကျုံမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင့်ကျက်မှတ်ဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ
်ဒီမှာဟိုဘုရားကလည်းလည်းကြားသွားတာတော့လုံးဝတော့ပြောတာကမ္ဘာတက်ကျဲမျိုးမျိုးပေါ့။ဟိုဘုရားကလည်းသူကဒီလိုပြောတာကြာတယ်ကဘုရားကလည်းနောက်တစ်ခုဆက်တဲ့နေရာကကျွန်တော်တို့မတော်နိုင်ဘူး။ဘုရားရဲ့ကြီးကမတော်နိုင်ဘူး။အဲ့ဒါလည်းဒီလိုပဲနေဖြစ်ဖြစ
်ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့ဧက6000ခွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတာတော့မသိရသေးပါဘူး။ဒီငပြောဆိုင်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့စ조사နေပါတယ်လို့လည်းဒေါက်တာခက်အောင်ကပြောဆိုသွားပါတယ
်ဒေါက်တာဆရာကအဲ့ဒီတော့တော့တော့တော့တော့ကွာအဲ့ဒီမှာဟိုဒီသားပါလာတဲ့ဟိုအဲ့ဒီတော့ကွာဒီလိုရဒီလိုရအဲ့ဒီဘယ်လိုဘုရားမှာပါဒီလိုကိန်းဖတ်တဲ့လောကကြီးရဲ့ပြည်သူတွေတို့တို့ကျက်ကျက်သွားတယ်တော့ဒီကျက်ကျက်ဖြစ်နေအဲ့တော့တော့တို့တို့ကတော့ကိုယ်တို့တို့ကဘာသာရေးဘာသာရေးတော့ဒါဖြစ်တာညောညာကိုဒီလိုမျိုးတိတ်တော့ဖြစ်ဘူးဒီအောင်ဒီမှာတော့အဲဒါတို့တော့တော့ဆိုတော့ဆုံးဖြတ်ပြီးတော့ဒီတော့ဟိုတော့တော့ဒီတော့
တရားမ ဝင်ငပြောဆက်ခင်တွေကိုဖျက်သိမ်းလိုက်ရင်ဒေတာတွေအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့လူမှုရေးပြဿနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကိုဥတီဆောင်ရွက်နေတာလို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါပြင်ငပြောဆက်ခင်တွေမှာပုသက်စီတွေကိုစီကတ်မဲ့ဆွန့်ပစ်တာတွေရှိပြီးဒါရီကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လည်းသူကပြောပါတယ်။ဒါပြင်ကချင်းပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင်းမိခွေရာဖြစ်တဲ့တရားစတာတတ်တူတူဖို့ရေးလုပ်ငန်းတွေကိုလည်းတပိုင်းတနိုင်ဆောင်ရွက်နိုင်ခွင့်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရဘက်ကစီစဉ်ခဲ့တယ်လို့သူကအခုလို့ပြောပါတယ
်။ဒါတို့ပြီးခဲ့တဲ့မနက်လောက်ကျောင်းကဒီပြင်းလို့ဘာလို့လဲဆိုရင်ဒုက္ခတပိုင်းတနိုင်ပေါ့။အခုကြောက်သေးလို့ပဲလဲတပိုင်းတနိုင်ဆိုပြီးတော့အသေးစားလေးတွေကျွန်တော်တို့လည်းအကောင်းကျပေါ့ဆိုလို့ပါ။ဘုမဲလည်းဘာဖြစ်ခဲ့ရှိသလဲဆိုတဲ့ပတ်သက်ပါဘူး။ဒီရက်အကောင်းဆုံးလည်းရွှေဒီဘိုင်းတိုင်းပေါ်လုံးဝအသေးကြီးတွေပေါ့။တော့ပြင်းရွှေတဲ့ပြင်းပေါ့။အဲ့ဒါကြောင့်ကျွန်တော်တို့ကဒီတော့ကဒီလူများလုံးစတဲ့ကုမ္ပဏီလေးတွေပေါ့ကျွန်တော်တို့ကဒီတော့ဒီမှာဆိုရပုဂံမင်းကြီးဆိုတော့ကျန်ပါကားနဲ့ဘာပေါ့လို့ဒီကိုကြည့်ခံတာပေါ့။
ဒီစီစဉ်ကတော့တမရော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင်းချက်ပြတ်သွားရပြီးအဓိကကတော့ငြိမ်းချမ်းရေးမရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြပါရှင်။တော့ကတည
်းကဒီမပကဒီဘက်ကျွန်တော်တမ်းတော်ရတဲ့စေတနာနဲ့ညီညီရီမှာလောက်ကဲ့သို့မရသေးပါဘူး။ဘိုင်းနေရှိတယ်ဟုတ်လားအဲ့ဘာလည်းကဲပေါ်ကြည့်ရင်ရှိတယ်ဆိုပြီးတော့ဘုဘက်ကလည်းစေတနာနဲ့ဆိုဒီဘက်ကလည်းကျွန်တော်တို့ကလည်းဒီတဲ့ဆွေးရအနေနဲ့စေတနာနဲ့လုပ်ပြရဒီလူတွေရဲ့ဒေါ်လေးချက်ကဒီစေတနာကိုကြားမှာသုံးထုတ်တတ်တယ်ဆိုတာ